အမေရိကန်သမ္မတရွေးကောက်ပွဲမှာအခုအနိုင်ရထားတဲ့ဒေါ်နယ်ထရမ့်နဲ့ဒီလူသိများတဲ့အီရန်ရွေးပွဲအမေရိကန်တရနောက်တယောက်ကိုလှုပ်ချမှုအတွက်အီရန်အစိုးရကစီစဉ်တာဝန်ပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောကြားလိုက်ပါတယ်ဒီစီစဉ်မှုတွေအတွက်အာဖဂန်လူမျိုးတယောက်နဲ့နယူးယောက်မှာနေသူနှစ်ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲခဲ့ပါတယ်။အီရန်မှာအင်အားရှိတဲ့တော်လှန်ရေးတံပြန်အထူးတပ်ကထရမ့်ကိုလှုပ်ချမှုအတွက်အာဖဂန်လူမျိုးဖာဟတ်ရှာခီရီကိုအောက်တိုဘာလတုန်းကငှားရမ်းတာဝန်ပေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။လက်ရှိအီရန်မှာရှိနေတယ်လို့ယုံကြည်ရတဲ့အဲ့ဒီရှာခီရီကိုထရမ့်ကိုတတ်ဖို့အငှားခံရတယ်ဆိုတာကိုဒီအမေရိကန်တရားရေးဥပဒေစိုးမိုးရေးတရားရှိတွေကိုသူကအသိပေးခဲ့တာပါ2020ခုနှစ်တုန်းကအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလမာနီတေဆုံးခဲ့တာကိုလက်စားချေဖို့အတွက်အီရန်အထူးတပ်ကလှုပ်ချမှုကိုစီစဉ်တာဖြစ်တယ်လို့အမေရိကန်တရားရေးဌာနရဲ့ဆွဆွဲချက်မှာဖော်ပြထားပါတယ်။သမ္မတလောင်းထရမ့်ဟာရွေးကောက်ပွဲစီယုံမဲဆွယ်စဉ်တုန်းကလည်းနှစ်ကြိမ်ပြစ်ခတ်လှုပ်ချမ်းဖို့ကြိုးစားခံခဲ့ရပါတယ်။အခုတော့အီရန်တပ်ကလှုပ်ချက်တက်ဖြတ်ဖို့စီစဉ်မှုဖြစ်တယ်လို့တရားရေးဌာနကပြောပါတယ်။ဒီဖာဟတ်ရှာခီရီနဲ့အမှုတွဲတွေဖြစ်ကြတဲ့ကာလီဆယ်Rivera နဲ့ Jonathan Lonthodo ကိုလည်း New York ကအီရန်နယ်ပွား American တူကိုတက်ဖြတ်ဖို့စီစဉ်မှုနဲ့တီးခြားစီတရားစွဲခဲ့ပါတယ်သူတို့နှစ်ယောက်လုံးကိုတော့ New York မှာဖမ်းဆီးထားပါတယ်အီရန်အစိုးရပေါ်ဝေဖန်တဲ့ American နိုင်ငံသားတွေအစိုးရခေါင်းဆောင်တွေသာမကအီရန်အတိုက်ခံတွေကိုပါပြစ်မှတ်ထားဖို့အီရန်ကပြောင်ပြောင်တင်းတင်းစူးစမ်းနေတာကိုဖော်ထုတ်နိုင်ခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး Christopher Ray ကတောက်ချာနေကပြောကြားခဲ့ပါတယ် Trump ကိုလှုပ်ကြံဖို့အီရန်အစိုးရကခိုင်းစေတယ်ဆိုတဲ့ American ရဲ့ဆွဆွဲချက်ဟာလုံးဝအခြေအမြစ်မရှိဘူးလို့အီရန်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှာတုံ့ပြန်ခဲ့ပါတယ်